တာအလစ်ဇဘက်ဂျိုဇက်ကခရီးယန်သာသနာပြုကောင်းသောသုတ်ထိန်တိကရှင်တစ်ပါးဖြစ်တယ်။အခုအရင်ကတည်းကလည်းဒီကလေးငယ်လေးအမျိုးသမီးတွေအတွက်အကူအညီဆောင်ရှားမှုပေးနေတဲ့တိကရှင်တစ်ပါးဆိုတာကိုလည်းကျွန်တော်တို့ကသိထားတယ်လေ။ဆိုတော့အခုဆိုလို့ရှိရင်ခြေနေတွေအဖက်ဖက်ကလူမှုစီးပွားအချက်တွေတွေကိုဗစ်ကပ်ပေးရတယ်တကယ်ကိုဒါတကယ်ဆူဆူဝါကြုံနေရတဲ့အချိန်မျိုးမှာစစ်သားတို့အနေနဲ့အကူအညီဆောင်ရှားမှုတွေလက်ရှိအနေအထားမှာဘယ်လိုပုံစံနဲ့အတိကပေးနေရတာတွေရှိတယ်လဲဆိုတာကိုအရင်ဆုံးပြောပြပေးပါလား sister
ဟုတ်ပါရဲ့အမရဲ့ကျမတို့ကတော့အမျိုးသမီးတွေနဲ့ကလေးတွေကိုအထူးပဲကူညီပေးနေတဲ့ဒီလရှင်တွေပါအခုအာရတင်းပြီးတော့နောက်ပိုင်းမှာဖက်ဖက်မှာအကျက်တဲတွေအများကြီးဖြစ်လာတယ်ပြီးတော့ဒီကိုဗစ်ကလည်းပြောင်းဝင်လာတဲ့အခါတော့ပိုဆိုးသွားတာပေါ့နော်အဲ့တော့ဘယ်လိုပုံစံလေးနဲ့ကူညီဆောင်ရှောက်နေလဲဆိုလို့ရှိရင်ဒီတက်နေတဲ့လောက်ပေါ့ကို့မှာရှိနေတယ်ကျမတို့က main ကလေးတွေရှိနေတယ်အဲ့ main ကလေးတွေရဲ့လုံခြုံရေးကိုအကြည့်ပေးတယ်ပြီးတော့သူတို့ကိုခံအကောင်းဖို့ပြီးတော့စိတ်ပိုင်းဆိုင်ရာကျန်းမာနေဖို့အာဟာရပိုင်းကိုပိုပြီးမှစိတ်ချချလုပ်ပေးတယ်အဓိကတော့ပိုမကူးဖို့တကယ်ချာစီမံရတာပေါ့ကူးလိုက်လည်းပဲခဏရှိဖို့လည်းပြင်ဆင်ထားပေးတယ်သူတို့ရဲ့အာဟာရပိုင်းမှာနောက်တော့ဒီကျမတက်ဝင်ကျနေတဲ့နေရာမှာရှိတဲ့လူတွေကိုအတက်နိုင်ဆုံးမိသားစုစားဝတ်နေရေးကျန်းမာရေးနဲ့အာဟာရပိုင်းမျိုးစွမ်းကုန်ကူညီပေးနေပါတယ်နောက်ပြီးတော့ကျမတို့ဒီ medical team လေးတစ်ခုဖွဲ့ထားတယ်အဲ့ဒီမှာကျမလည်းအဖွဲ့ဝင်ဖြစ်တဲ့အတွက်ကြောင့်မလို့အဲ့ရလက်ဆက်ပြီးတော့ပူးပေါင်းပြီးတော့ဒီ covid တတိယလှိုင်းကိုလေ wine တိုက်ဖို့အတွက်ဆေးတွေနောက်အကာအကွယ်ပစ္စည်းတွေ wine ရှာပေးပြီးတော့အခုလူတွေလက်တလောအဲ့လိုပုံစံမျိုးနဲ့ကူညီပေးနေပါတယ
် sister ရတာဒါနေစင်တာတွေကကိုယ့်ရဲ့မျက်စိရှိမှာပဲကိုယ့်အနီးဝန်းကျင်မှာပဲဒါတွေကတွေ့နေရမှာဆိုတော့လေစစောကပြောတဲ့ဒီအာနာသိမှုကြောင့်နောက်ဒီ covid ကြောင့်မလို့ကျုံရတဲ့ဒီစိတ်တန်ရာတွေပေါ့နော်လူတွေကြားမှာဘလောက်ထိပြင်းပြထန်ထန်ဖြစ်နေတယ်ဘလောက်ထိဆူဆူဝါရှိနေတယ်ဆိုတာမျိုးကို sister တို့တွေ့ရတယ
် sister ကလည်း guidance counselor တယောက်လည်းဖြစ်တဲ့အတွက်ကြောင့်မလို့မိမပြည်သူရဲ့စိတ်ကျန်းမာရေးကိုတော့ဆူဆူဝါဝါချိခိုက်နေတယ်လို့ပြောလို့ရပါတယ်ကျဉ်းထန်တဲ့စိတ်တန်ရာတွေပေါ့နော် trauma လို့ခေါ်ရတာလေပြီးတော့ depression စိတ်ကျတဲ့ရောဂါတွေ stress စိတ်ဖိစီးမှုတွေဒေါသတွေကြောက်စိတ်တွေဒီတော့ PTSD လို့ခေါ်တဲ့အရင်ကကြုံခဲ့ရတဲ့ဒဏ်ရာတွေပြန်ပေါ်လာပြီးတော့မှစိတ်တွေကမောက်ကမဖြစ်လာတာလေ။သေခြင်းစိတ်တွေပေါ်လာတာ၊သတ်တည်ဖို့ကြိုးစားတာ၊နောက် grief လို့ခေါ်တဲ့အခုလိုဆုံးရှုံးမှုတွေကြောင့်မလို့ပူဆွေးတောကြရပေါ့နော်။မိသားစုဆုံးရှုံးနေ၊ချစ်ရတဲ့သူတွေဆုံးရှုံးနေ၊အဲ့လိုမျိုးတွေကြောင့်မလို့စိတ်တောကြရအများကြီးရောက်တယ်။ insomnia လို့ခေါ်တဲ့အိမ်မပျော်တဲ့ဒုက္ခတွေပေါ့။ပြီးတော့စားလို့မဝင်တာတွေဆိုရင်ပူပန်ပြီးတော့ဘာလုံးလို့ကံရမှန်းမသိတဲ့အခြေအနေတွေ။နောက်မျောလင်းချက်မေ့လာတယ်ပြီးတော့အမုန်းတရားတွေ။နောက်ပြီးတော့စိတ်ကစင်ကလေးယောဂါတွေ။အဲ့ဒါတွေကိုကျွန်မရဲ့ပေါ့နော်ထိတွေ့ရတဲ့ client တွေဆီကနေပြီးတော့အများကြီးတွေ့ရပါတယ်မှာ
။ဆိုတော့ sister ထောက်ပြသွားတဲ့အရာဆိုလို့ရှင်ပြီးသူတွေထဲမှာဒီနေ့လူဝါဒီအချက်အသေးသူတို့ရဲ့ဒီရုပ်ပိုင်းဆိုင်ရာလိုအပ်ချက်တွေရှိမယ်။လူမှုစီဝါအချက်အသေးရှိတဲ့ဒီချိန်ထဲမှာပဲဒီစိတ်ပိုင်းဆိုင်ရာမှာလည်းအတိတ်ကလူအချက်တွေအများကြီးရှိနေတယ်ဆိုတာမျိုးပြောလို့ရတာပေါ့
ဟုတ
်ဆိုတော့တို့အတွက်ဒီအခုလိုအချိန်မျိုးမှာအကူအညီတွေအလိုအပ်ဆုံးဆိုရင်ရောဒါစိတ်ပိုင်းဆိုင်ရာအရာပိုဖြစ်မလားရုပ်ပိုင်းဆိုင်ရာအကူအညီဘလို့အကူအညီတွေကတို့အတွက်လောလောဆယ်မှာအဓိကလိုအပ်နေတယ်လို့ပြောလို့ရမလဲ
လက်ရှိအနေထားကတော့အလိုအပ်ဆုံးလို့ပြောလို့ရှိရင်အသက်ရှင်ဖို့အခွင့်အရေးပေါ့နော်အသက်ရှင်ဖို့အရေးကျန်းမာရေးနဲ့စားဖို့နေရာတော့အလိုအပ်ဆုံးပဲပေါ့ဒါကတော့ရုပ်ပိုင်းဆိုင်ရာအကြည့်မဆိုရင်ပေါ့နော်စိတ်ပန်းဆိုင်ရာတော့ခုနကကျမပြောလိုက်သလိုပဲဒီယောဂလက္ခဏာလေးတွေစိတ်ဒုက္ခတွေကအများကြီးဖြစ်လာတဲ့အတွက်ကြောင့်မလို့ဒီစိတ်ပန်းဆိုင်ရာကူညီပေးတဲ့အဖွဲ့တွေပေါ့နော်ဒီဟာတွေလည်းအများကြီးလိုအပ်နေတယ်။ပမာဒီမှာကျတော့စိတ်ပန်းဆိုင်ရာကူညီပေးတဲ့အဖွဲ့တွေကနည်းသေးတယ်။ဒီ professional leave ကူညီပေးတဲ့အရာကိုပြောချင်တာပါ။အဲ့ဒါကနည်းသေးတဲ့အတွက်ကြောင့်မလို့ဒီပိုင်းကိုလည်းလုံးဝနှိမ့်ထားလို့မဆင်ဘူးလို့ကျမပြောချင်ပါတယ်
။ဟုတ်ကဲ့ကျောဆိုဆိုဆစ်တာပြောသလိုပဲဒီလူတွေအတွက်အစိတ်သက်သာရစေမဲ့ညီလန်းတွေလိုအပ်တယ်ဆိုလို့ရှိရင်လည်းဘယ်လိုညီလန်းတွေလိုအပ်နေသလဲဒီအတွက်ဆစ်တာတို့ကဘာတွေကူညီပေးနေသလဲဆိုတာကိုလည်းပြောပြပေးပါလား
ရှင်မပြည်သူရဲ့အစိတ်ဓာတ်ကတော့ပြောမယ်ဆိုရင်တော့မြင်ပါတယ်မရဲ့ဒီလားစဉ်စဉ်ခံနိုင်စွမ်းပေါ့ resilience ကတော့အတော်မြင့်တယ်လို့ပြောလို့ရတယ်အဲ့တော့ကူပေးနေတဲ့အချိန်မှာဘာတွေအဓိကလုပ်ပြီးလဲဆိုတော့မြင့်တဲ့ရှင်တွေနာထောင်ပေးတာပေါ့နော်မြစ်တဲ့ဆွေးနေပေးတဲ့ဖွဲ့လိုက်ကုစားမှုတွေနောက်ပြီးတော့တယောက်ချင်းစီကုစားမှုတွေနောက်ပြီးတော့ psycho education လို့ခေါ်တဲ့ဒီကြိုတင်ကာကွယ်တဲ့အနေနဲ့စိတ်ပညာနဲ့ပတ်သက်လို့ကြိုပြီးတော့မှလုပ်ပေးတာတွေပြီးတော့ self care ပေါ့ကိုကိုကိုဘယ်လိုမျိုးပြုစုစောင့်ရှောက်ရမလဲကိုကိုကိုဘယ်လိုကံကြွယ်ရမလဲဒီလိုအခက်အခဲတွေကြားထဲမှာကိုကိုကိုဘယ်လိုကျင့်ကြံနာနာနဲ့ ဆုံးရှုံးပေးရမလဲ။အဲ့ဒါပြီးလို့ရှိရင် resiliency ခုနကကျွန်မပြောတဲ့ဒီစံစံခံနိုင်ကြွားတော့အတော်မြင့်နေတယ်ဒါပေမဲ့ဒါလေးထလိုက်ကြလည်းဖြစ်သွားတာပေါ့နော်ခက်ခဲတွေကအများများတဲ့အခါကျအဲ့တော့အဲ့ resiliency ပိုင်းမှာလည်းကျွန်မတို့ဝိုင်းဝန်းပြီးတော့မှအလုပ်ပေးတယ်ပြီးတော့ဒီ trauma ကိုဘယ်လိုကန်ကြံလဲပေါ့နော်ဒီစိတ်ဓာတ်ရအကြီးကြီးမားမားတွေကိုဘယ်လိုမျိုးလုပ်ပေးရရမလဲဘယ်လိုမျိုးကန်ကြွယ်ရမလဲပေါ့အဲ့ဒီအပိုင်းလေးတွေကိုလုပ်ပေးတယ်ပြီးတော့ဒီဟာလုပ်ပေးတဲ့အချိန်မှာမြစ်သိချင်းတွေတော့နားထောင်ပေးရတဲ့တခုတည်းမဟုတ်ဘူးနဲ့သူတို့က exercise တွေပေးပြီးတော့မှပေါ့နော်သူတို့လည်းအဲ့လိုအင်စာလေးတွေပေးပြီးတော့လူငယ်တွေဆိုလည်းလူငယ်တွေအဖွဲ့လိုက်အမျိုးသမီးနဲ့ကလေးဆိုအမျိုးသမီးအဖွဲ့အဲ့ပြီးတော့တယောက်ချင်းစီပေါ့အဲ့လိုမျိုးလေးတွေနဲ့ကိုယ်နိုင်တဲ့လောက်ကူညီပေးတယ်ကျွန်မအနေနဲ့လည်းဒီစိတ်ပိုင်းဆိုင်ရာကူညီဆောင်ရှောက်တဲ့အဖွဲ့တွေ network ဗမာပြည်အတွင်းရောဗမာပြည်အပြင်ရောချိတ်ဆက်ထားတာရှိတဲ့အတွက်ကြောင့်မလို့အများကြီးပို့ပြီးတော့အဲ့ရပါရကူလို့ရတယ်လို့ပြောလို့ရပါတယ်သူတို့အပြင်ကလူတွေကလည်းပဲပြောရမယ်ဆိုလို့ရှိရင်တော့အများကြီးကူပေးတယ်ကျွန်တော်မနိုင်တဲ့လူတွေလည်းသူတို့ယူပေးတယ်အဲ့လိုပေါ့ဆိုတော့အဲ့လိုမျိုးပုံစံလေးတွေနဲ့ကူပေးနေပါတယ်မှာ
ဟုတ်ကဲ့ပါ sister ဆိုတော့ဒီနှစ်သိမ့်ဆွေးနွေးပေးတာစိတ်ပိုင်းဆိုင်ရာလိုအပ်ချက်တွေမှာပြန်ပြီးတော့ခွန်အားပြည့်လာအောင်ပေါ့နော်ဟိုကူညီတဲ့သဘောလိုနားလဲပါတယ်ဆိုတော့ရုပ်ပိုင်းဆိုင်ရာလိုအပ်ချက်တွေအတွက်ကို sister တို့ကူညီပေးနေတာတွေရှိပါလား
လူပိုင်းဆိုင်ရာလိုအပ်ချက်တွေပေါ့နော်ဒီကတော့ကိုဗစ်တတိယလှိုင်းပြန်ရောက်လာတဲ့အခါကျတော့ခုနကကျွန်မပြောသလိုဆေးဝါးလေးတွေအာဟာရပိုင်းလေးတွေအဲ့လိုပေါ့ဆန်တို့ဥတို့ဆေးတို့အာစီတို့အဲ့လိုမျိုးလေးတွေရှာပြည့်ရဲ့နောက်ပြီးကြလို့ရှိရင်တော့ PPE တွေတည်ရမလားအဲ့ရောဂါကာကွယ်ဖို့လိုအပ်တဲ့ပစ္စည်းလေးတွေဆေးတွေအဲ့ဒါတွေဝိုင်းပြီးတော့မှရှာပေးတယ်နောက်ပြီးတော့ဒီမှာကျွန်တော်တို့နေတဲ့ပတ်ဝန်းကျင်မှာစားပြီးတော့ဖျားလာတဲ့လူတွေရှိလာပြီဆိုတော့သူတို့အတွက်ကိုလည်းပဲကိုအိမ်မှာပြင်ဆင်ထားပြီးတော့မှသူတို့လို့လို့ရှင်ဓာယူပေါ့ဘာတွေဖြစ်လဲဘာစီပေးရမလဲဆိုတော့ဒီမှာ COVID response ဆရာဝန်ကြီးတွေကိုရဲ့အကြံပေးထားတဲ့ဆေးတွေပေါ့သူတို့ရဲ့ prescription တွေကိုကြည့်ပြီးတော့မှပဲဒီမှာလိုအပ်တဲ့လူတွေလိုအပ်သလိုပေါ့ကူညီပေးနေရပါ
ဟုတ်ကဲ့အခုအချိန်မှာလေပိုးရလည်းအရင်ပြန့်နေတဲ့အချိန်ထဲမှာကုသရေးပိုင်းမှာလည်းလိုအပ်ချက်တွေကပိုပိုပြီးတော့များလာတယ်ဟိုအခုကအိမ်တိုင်းလိုလိုနေရာတိုင်းလိုလိုမှာပိုးကူးတဲ့သူမရှိသလောက်အောင်ပေါ့နော်အသက်ဆုံးရှုံးရတဲ့သူရဲ့တရင်နေဆိုတော့ကျွန်တော်တို့ကနေတိုင်းရှားနေရတယ်ဆိုတော့ဒီလိုတိတ်ကိုကူးဆက်မြန်တဲ့အခုနောက်ပိုင်းဖြစ်လာတဲ့ယောဂါဆိုလို့ရှိရင်တကယ်ကူးဆက်မြန်မျိုးမျိုးဗီဇာလည်းစင်ကဲပေါ့နော်ပြောင်းလဲသွားတဲ့ပိုးလည်းဖြစ်နေတဲ့အခါမျိုးကြတော့ကာကွယ်ဆေးထိုးထားရတာမှပဲမလုံခြုံမှုဆိုတာတွေလည်းရှိပြဆိုတော့လေဆိုတော့အလွယ်တကူကိုယ်ကိုလည်းပြောရမယ်ဆိုရင်ဒီယောဂါကကိုကူညီပေးနေတဲ့သူတွေဖြစ်နေတယ်လို့ကူညီပေးနေတဲ့သူတွေအထွက်လဲအရွယ်တကူကူးခံရနိုင်တဲ့အနေအထားမျိုးတွေရှိနေရလေဆိုတော့ sister တို့အနေနဲ့ရောအခုလိုမျိုးဒီလောက်ဒီအကျက်တဲတွေကြားထဲမှာ sister ကိုယ်တိုင်ပေါ့နော်ကျုံရတဲ့အခက်အခဲတွေလည်းရှိမယ်လို့ထင်ပါတယ်ဘယ်လိုအခက်အခဲတွေရှိတယ်လဲရှိမယ်ဆိုရင်လည်းပြောပြပေးပါလား
အခက်အခဲတွေကတော့အများကြီးပါမှာရယ်အဲ့အဓိကကြားတဲ့အခက်အခဲတွေကိုပြောမယ်ဆိုလို့ရှိရင်အသက်ရှူနေဖို့ oxygen အပတ်ကူလိုက်ရှာတယ် oxygen ရှာတာတော့တကယ်ကိုမှလေဟိုတတော်ကမှခက်ခဲတယ်အရာခက်ခဲတယ်ပြီးတော့ဆေးတွေဈေးတက်တယ်အရန်ဈေးတက်တယ်ပြီးဆေးတွေပြတ်တယ်အဲ့ဒီအတွက်ကြောင့်မို့အရန်ခက်ခဲတယ်ပြီးတော့တခုရှိတာကိုကဒီမှာနေမှာဆေးပြတ်လို့ရန်ကုန်မှာဝယ်တယ်နေဘက်ကိုတည်လာဖို့သူကတည်မပေးတဲ့ပြေပနာပေါ့နော်ဒီကြားထဲမှာဟိုဘယ်လိုပြောရမလဲသူများတွေပြောသလိုပဲတောမီလောင်ရင်တောကြောင့်လက်ခပေါင်းခတ်တယ်ဆိုတော့အဲဟိုပုံစံမျိုးပဲအလေအညာတွေအခွင့်အရေးသမားတွေမတရားဈေးတင်တာတွေအဲ့လိုမျိုးတွေအရင်ဖြစ်လာတဲ့အခါကျတော့လူတွေကူညီတဲ့အခါမှာရောကိုယ့်ကိုယ်ကိုကာကွယ်တဲ့အခါမှာရောဘယ်လိုပြောရမလဲခက်ခဲတာပေါ့နော်အဓိကခက်ခဲရတာတော့နိုင်ငံစည်းကွဲကျနေတဲ့အချိန်မှာဖြစ်တဲ့အတွက်ကြောင့်မို့ကျန်းမာရေးအတွက်ကိုယ့်သူကိုယ်ထမ်းနဲ့လှုပ်ရတာတော်တော်ကိုမလွယ်ဘူးဒီအနာတင်ထားတဲ့လူတွေကလည်းမလှုပ်ပေးနိုင်ဘူးမလှုပ်ပေးတတ်ဘူးဆိုတော့လေဒါတော့အဓိကအခက်အခဲပြောရလို့ရှင်ဒီမတရားမှုဒီမတရားအနာတင်ထားတာ ਨੇ အကျန်းဖက်မှုရတော့ဒီလူတွေကြုံနေရတဲ့အခက်အခဲတွေအလုံးရဲ့အရင်းအမြစ်ပေါ့အခက်အခဲတွေအလုံးရဲ့အခက်အခဲပေါ့ဒါတော့လောလောဆယ်မှာကြုံနေရတဲ့အခက်အခဲလို့ပြောပြတာဖြစ်ပါတယ်